အိန္ဒိယနိုင်ငံမဟုတ်အစိုးရကိုတော်လှန်နေတဲ့အလက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးခန်းနီတရားရုံးကနေမတရားအသွင်အဲ့ဥတွေပုံမှန်ဆက်ခွန်မြင်းဆောင်တစ်နဲ့တရားဆွဲဆိုပြီးတော့ထောင်ဒဏ်နှစ်စီချမှတ်လိုက်ပါတယ်။ထောင်ဒဏ်ချမှတ်ခံရသူတွေဟာကတဲ့လူမျိုးလက်နက်ကိုင်တွေဖြစ်ပြီးဒီနေ့အစောပိုင်းကနာဂဌာနချုပ်ကိုတပ်မတော်ကရှင်းလင်းစဉ်ဖမ်းဆီးခံရသူတွေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်ကိုတက်မတော်ကဒီနှစ်ဇန်နဝါရီလကုန်ပိုင်းကစတင်ပြီးနေမြေရှင်းလင်းရာမှာဖမ်းဆီးထိန်းသိမ်းခံရတဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့ဝင်တွေကိုဒီကနေ့မနက်ပိုင်းကခန်းတီးမြို့နယ်တရားရုံးကစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်အိန္ဒိယတပုံ24ရောက်ပေါ်အပြစ်ဒဏ်စီရင်တဲ့အခြေအနေကိုတရားရုံးကိုကိုယ်တိုင်တွားရောက်ခဲ့တဲ့ခန်းတီးဒေသခံတယောက်ကအခုလိုပြောပါတယ်
โอเยเนี่ยยงเจ้มาบ่ตูรู้ไอ้มาสัจจะตินเลยไอ้เนี่ยจนตั้วเลยสัจจะตินตรงขนาดนี้เตียยงอ่ะนี่มาตูตะชั่วก็ประมาณสักครั้งประมาณสักแต่ลูกต้องออกมั้ยสิไอ้ตูรู้เตียตูจีอ่ะสัจจะตินเลยสุขคนตินเลยอะปิชิล่ะบ่ชิเลยอะกုံลงอ่ะอะกုံลงอะปิชิเลยสุขมาวินคันเลยอะวินคันพี่แล้วตูรู้นอกดีอะคูล่ะอะคู15นี่ยงเจ้เอาไม่ฉ่ําเลยสุขมาตูรู้ยงทุบยงทุบแค่เลยบ่ดีอะคูมะแน่10นายเตียยงมาดีไอ้เตียตูจีอ่ะสุขคนเตปูมาเนี่ยท่องนั้นน่ะนิดสิฉ่ํามาได้24รอบอย่าอารมณ์
အိန္ဒိယတပုံတွေကိုတရားစီရင်တာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းနိုင်ဖို့ဒီအမှုကိုစီရင်တဲ့ခန်းတီမျိုးကတရားသူကြီးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တယ်လီဖုန်းနဲ့ဖြေဆိုခွင့်မရှိကြောင်းသာပြန်ကြားခဲ့ပါတယ်။စကိုင်းတိုင်းခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတန်းနိုင်ကိုဆက်သွယ်မေးမြန်းရမှာတော့အိန္ဒိယတပုံအဖွဲ့တွေတဲကအမှုစစ်ဆေးစီရင်ဖို့ကြံနေတဲ့သူမရှိတော့ကြောင်းဖြေကြားပါတယ်
။ကျွန်တော်တို့စပြီးသတင်းထုတ်ပြန်ထားကနေရအဖွဲ့တွေပါပဲ။24ရောက်ပါခင်ဗျ။ကတဲ့ပေါ့ခင်ဗျဟုတ်ကဲ့ပါခင်ဗျမကြမ်းတော့ပါခင်ဗျအကုန်ပါပဲဟုတ်ကဲ့ပါခင်ဗျ
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားကြီးဝအနီးကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းမှာအိန္ဒိယနိုင်ငံကအာတန်နဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုနေတယ်ဆိုတဲ့သတင်းအရအစိုးရတပ်မတော်ကနေမြေရှင်းလင်းတာတွေကိုဒီနှစ်ဇန်နဝါရီလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့တာဖြစ်ကြောင်းNSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့ဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းနဲ့အင်းနီးချင်းနိုင်ငံကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတဲ့အတွက်သူတို့ဒေသကိုနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာဖြစ်ကြောင်းတက်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်းကတော့ NSCNK ကခေါင်းဆောင်5ဦးကိုတက်မတော်ကခန်းတီးမြို့မှာဖမ်းဆီးခဲ့ပြီးသူတို့ကိုလည်းစက်ခွန်တင့်တဲ့အမှုဖွင့်စစ်ဆေးနေပါတယ်။လာမယ့်20ရက်နေ့မှာတော့6ကြိမ်မြောက်ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။